တကယ်လို့တရုတ်နိုင်ငံကထိုင်ဝမ်ကိုကျူးကျော်ခဲ့ပေဆိုရင်အမေရိကန်ကထိုင်ဝမ်ကိုစစ်ရေးနဲ့အကာအကွယ်ပေးဖို့လိုလိုလားလားရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ
် We agree with a one China policy we signed on to it and all the attendant agreements made from there but the idea
တရုတ်ပြည်ထောင်မှုကိုကျွန်တော်တို့သဘောတူညီပါတယ်ဒါပေမဲ့စစ်ရေးနဲ့ဆောင်ရွက်မှမျိုးတော့မလုပ်သင့်ပါဘူးဒေသတစ်ခုလုံးအနေထားတွေပြတ်သွားမှာဖြစ်ပြီးယူကရိန်းမှာဖြစ်တာမျိုးနောက်ထပ်အလားတူအခြေအနေတွေဖြစ်လာလိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားသွားတာဖြစ်ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်မှာအမေရိကန်ကစီးရင်နဲ့ကူညီဖို့တွန်းဆုတ်နေချိန်မှာထိုင်ဝမ်ကိုတရုတ်ကဝန်တိုက်ရင်စီးရင်ရအကာအကွယ်ပေးမလားဆိုပြီးသတင်းစာရှင်းလင်းပွဲမှာသတင်းတောက်ရဲ့အမိကိုသမ္မတဘိုင်ဒန်ကခုလိုဖြေကြားခဲ့တာဖြစ်ပါတယ်။ဒါကအမေရိကန်ကကတိပြုထားတဲ့ကိစ္စဖြစ်တယ်လို့သမ္မတကပြောကြားပါတယ်။တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပတ်သက်လာရင်လုံးဝအပေးအယူအလျှော့ပေးမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကချက်ချင်းပဲတုံ့ပြန်ပါတယ်။သမ္မတဘိုင်ဒန်က2021အောက်တိုဘာလတုန်းကလည်းအလားတူပြောကြားချက်မျိုးပြောကြားခဲ့ပြီးမကြာခင်မှာပဲအင်ပီရိုကသမ္မတရဲ့ပြောကြားချက်တွေကိုရှင်းလင်းခဲ့ရပါတယ်။တရုတ်ပြည်ထောင်စုကိုအမေရိကန်ကလက်ကင်ထားပြီးထိုင်ဝမ်ရေလက်ကြားတစ်လျှောက်ငြိမ်းချမ်းတည်ငြိမ်ဖို့အတွက်အမေရိကန်ကကတိပြုထားတယ်လို့သမ္မတဘိုင်ဒန်ကထပ်မံပြောကြားတာဖြစ်တဲ့အကြောင်းအင်ပီရိုကရှင်းလင်းပြောခဲ့ရပါတယ်။အခုတခါထိုင်ဝမ်ကိုစစ်ရေးနဲ့အကာအကွယ်ပေးမယ်ဆိုတဲ့ပြောကြားချက်နဲ့ပတ်သက်လို့တော့အမေရိကန်တာဝန်ရှိသူတွေဘက်ကတစုံတရာပြောကြားခြင်းမရှိသေးပါဘူး။ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံပိုင်ဖြစ်တယ်လို့တရုတ်အစိုးရကလက်ခံထားပြီးတော့လိုအပ်လာရင်အင်အားသုံးပြန်သိမ်းယူမယ်လို့အမြဲတမ်းပြောကြားနေပါတယ်ရှင်။